အာရှဒေသတလောမှာငားလုံငန်းရဲ့နောက်ကွယ်မှာလူမှောင်ခိုကူးတဲ့ရာဇဝတ်မှုကကြီးစိုးနေတာမို့အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုကဒီငားလုံငန်းအတွက်လုံခြုံစိတ်ချအောင်စူးစမ်းပြီးလှုပ်ဆောင်နေပါတယ်။တချိန်ထဲမှာပဲနိုင်ငံရဲ့သင်္ကန်းစားတွေဖြစ်တဲ့တတ်တူတူပေါ်ရေးကနေစားအုပ်စီလုပ်ငန်းထိပါဝင်တဲ့ဝင်ငွေများတဲ့လုပ်ငန်းတွေထဲမှာငားသင်္ကန်းစားတကနေဝင်ငွေတိုးနိုင်ဖို့လည်းစူးစမ်းနေတာဖြစ်ပါတယ်။ဒါပေမဲ့ငားလုံငန်းမှာလူမှောင်ခိုကူးတာတွေအင်ဒိုနီးရှားနဲ့တခြားအိန္ဒိယနိုင်ငံတွေကငားဖမ်းလုပ်သားတွေပေါ်မှာလှဝါးခေါင်းဖုံဖျက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိနေတာမို့ဒါရီကိုပပြောင်းအကြီးအကျယ်လှုပ်ဆောင်နေရတာဖြစ်ပါတယ်။အရှိတောင်အာရှဒေတာရင်းငားလုံငန်းမှာစီကံသတ်မှတ်ချက်တွေအခုထိရော့ရဲနေသေးတာမို့ဒီလုပ်ငန်းကနေဒုက္ခရောက်သွားသူအရေအတွက်ကိုအခုထိအတိအကျမသိနိုင်ပဲရှိနေတာပါ။ဒါပေမဲ့သိက္ကိုများမဲ့လက္ခဏာရှိနေပါတယ်။2016မှာ AP သတင်းဌာနစုံစမ်းချက်အရငားဖမ်းလုပ်သား4000လောက်လုခွင့်ရချို့ဖောက်မှုခံရရတယ်ဆိုတာကိုသိရပြီးဒီထဲမှာအင်ဒိုနီးရှားနိုင်ငံမလုခုကျွန်းရစီမှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက်ခံရသူတွေထဲမှာမြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကငားဖမ်းလုပ်သားတွေပါနေပါတယ်2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခိုအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းလုပ်သားများအရေးဆောင်ရတဲ့ IOM အဖွဲ့ကြီးကပြောပါတယ်